အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာကတော့အမေရိကန်ပြည်အောင်စုတွင်းကိုမက္ကဆီကိုနယ်စပ်ကနေတရားဝင်ရောက်ရှိလာကြသူတွေနဲ့မိဘတွေနဲ့သူတို့ရဲ့သားသမီးတွေကိုတကွဲတပြားစီခွဲထားတဲ့ policy ကိုအဆုံးသတ်ဖို့တမရအမိန့်ကို Mr. Trump ကဗုဒ္ဓဟူးနေ့ကလက်မှတ်ရေးထိုးခဲ့ပါတယ်အကြောင်းအဆိုကိုဒေါ်လှလတန်းကတင်ပြပါမယ
်တမရဒေါ်နယ်ထရမ့်ကအမေရိကန်တောင်ပိုင်းမက္ကဆီကိုနဲ့နယ်စပ်ကနေတရားဝင်ရောက်ရှိလာကြတဲ့မိသားစုတွေကိုလူဝဲမှုကြီးကြပ်ရေးကဖမ်းဆီးထိန်းသိမ်းရမှာမိဘတွေနဲ့သူတို့ရဲ့သားသမီးတွေကိုတကွဲစီထားရမယ်ဆိုတဲ့သူစစောပိုင်းကချမှတ်ခဲ့တဲ့အမိန့်ကိုသူ့မှာပြန်ယူသိမ်းဖို့အာဏာမရှိဘူးလို့ညှင်းချက်ထုတ်ခဲ့ပေးမယ်လို့လေပုတ်ထူးနေကပဲအဲ့ဒီ policy ကိုပြန်ယူသိမ်းဖို့အမိန့်ကိုတမရကအင်ပြူရောရုံးကမှလက်မှတ်ရေးထိုးလိုက်ပါတယ်မင်းနဆိုတာပြည်နယ်မှာကျင်းပတဲ့နိုင်ငံရေးလူစုဝေးဘက်ကိုမသွားခင်တမရကသူလက်မှတ်ရေးထိုးမှုနဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ
် We're signing an executive orderI consider to be a very important executive order. It's about keeping families together.
ဒီနေ့ကျွန်တော်သမရအမိန့်ကိုလက်မှတ်ရေးထိုးမှာဖြစ်ပါတယ်။ဒါဟာစိတ်ကိုအရေးကြီးတဲ့သမရအမိန့်ပါ။မိသားစုတွေကိုအထူးတကားထားနိုင်ဖို့အပြင်တစ်ချိန်တည်းမှာပဲနေဆက်လုံခြုံရေးအားဖြည့်ဖို့ကထပ်တူထပ်မြအရေးကြီးလာပါတယ်။ဒါကြောင့်နေဆက်လုံခြုံရေးကိုအားဖြည့်မဲ့အပြင်မိသားစုတွေကိုလည်းအထူးထားနိုင်အောင်လုပ်ပေးမှာဖြစ်ပါတယ်
။သမရရဲ့ policy အရမိသားစုတွေကိုခွဲပြီးထိမ့်သိမ့်တာဟာလူမဆန်ဘူးလို့ Republican တွေရော Democrat လွှတ်တော်အမတ်တွေကပါပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြတာဖြစ်ပါတယ်။ Democrat အမတ်အနည်းစုခေါင်းဆောင် California ပြည်နယ်ကအောက်လွှတ်တော်မှ Nancy Pelosi ကတော့ပြင်းပြင်းထန်ထန်အခုလိုဝေဖန်ခဲ့ပါတယ်
။ Once again we say to the President of the United States, how low can you go?
American သမ္မတဦးအနေနဲ့ဘယ်အထိအဆင်တန်းနေဦးမှာလဲ။ကျင့်ဝတ်တိခါပိုင်းရရောကျင်းနာစာနာမှုရရောဘယ်လိုစိတ်ထားတွေရှိပါသလဲအမေရိကန်ပြည်ထောင်စုကိုပိုပြီးကောင်းမွန်အောင်လုပ်မယ်လို့ပြီးခဲ့တဲ့ဂရီကိုဘယ်လိုဖြည့်ဆည်းပေးနိုင်မှာမလဲမိဘတွေရင်ကွင်းထဲကသားသမီးတွေကိုဆွဲယူပြစ်မယ်ဆိုတဲ့ policy ဟာမှန်ကန်တယ်လို့ဘယ်လိုပြောလို့ရမှာလဲလို့လွှတ်တော်မှ policy ကမေးခွန်းထုတ်ဝေဖန်လိုက်တာပဲဖြစ်ပါတယ်သမရရဲ့အရင်က policy တွေဟာမက္ကဆီကိုကတရားဝင်ရောက်ရှိလာကြတဲ့မိဘတွေနဲ့သူတို့ရဲ့ကလေးတွေကိုတကွဲစီထိမ့်သိမ်းထားရမှာကလေးတွေဘယ်ရောက်နေသလဲဘယ်ကိုခေါ်သွားသလဲဘယ်တော့ပြန်တွေ့ကြမလဲဆိုတဲ့အချက်တွေကိုမသိခဲ့ကြတာဖြစ်ပါတယ်။သမရအခုလက်မှတ်ရေးထိုးလိုက်တဲ့အမိန့်ဟာချက်ချင်းစတင်အကျုံးဝင်မှာဖြစ်တယ်လို့အမေရိကန်အစိုးရရှိနေချုပ် Jeff Sessions ရဲ့အကြံပေးပုဂ္ဂိုလ် Jean Hamilton ကသတင်းတောက်တွေကိုပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လွန်ခဲ့တဲ့သတင်း6ပတ်ကစလို့မက္ကဆီကိုကတရားမဝင်ရောက်လာကြတဲ့ကလေးပေါင်း2300ကျော်တို့ကိုသူတို့ရဲ့မိဘတွေနဲ့ခွဲပြီးထိမ့်သိမ်းထားတာဖြစ်ပါတယ်။သမ္မတအနေနဲ့ Over Yonga မှာအမိတ်ကိုလက်မှတ်ရေးထိုးစဉ်ဒုတိယသမ္မတ Mike Pence ကသူ့ရဲ့ဘဲဘဲမိမိလုံခြုံရေးဌာနဝန်ကြီး Kurtz Jen Nielsen ကသူ့ရဲ့ညာဘက်မှာရှိနေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကိုတရားမဝင်လောက်ရောက်ကြတဲ့သူတွေရဲ့ပြဿနာဟာအရင်အစိုးရခေတ်ဆက်ဆက်ကရှိခဲ့တာဖြစ်ပြီးဖြစ်ရှိမှုတိတိကျကျပြပြသားသားအရေးယူဖို့လိုအပ်တယ်လို့သမရကပြောခဲ့ပါတယ
် There's a problem that's gone on for many years as you know through many administrations and we're working very hard on immigration it's been just left out in the call
ဒီပြဿနာဟာဆယ်စုနှစ်ချီစီလာခဲ့တာပါခုမိသားစုတွေကိုအတူထားပြီးဒီပြဿနာကိုဖြစ်ရှိမှာဖြစ်ပါတယ်တစ်ချိန်တည်းမှာပဲနေဆက်မှာလုံခြုံရေးကအင်အားတောင့်ဖို့လူအပီနိုင်ငံတွင်တရားမဝင်ရောက်လာကြသူတွေကိုလုံးဝစီခံမှာမဟုတ်တဲ့ policy ကိုကျင့်သုံးမှလည်းဖြစ်ပါတယ်
။တမရရဲ့အမိန့်ကိုလက်မှတ်မရေးထိုးမီပုတ်ထူးနေစစောပိုင်းကလွှတ်တော်အမတ်တွေနဲ့အင်ပြူတော်မှတွေ့ဆုံစဉ်ကလေးတွေကိုမိဘတွေလူပြင်ကွင်းထဲကဆွဲယူကာကြောက်ပြီးငိုကြယူကြတဲ့ပုံတွေတွေ့ရတော့အမေရိကန်အစိုးရအရာရှိတွေအနေနဲ့ဝန်းနေစိတ်မကောင်းဖြစ်ကြပြီးသူကိုယ်တိုင်လည်းစိတ်ထိခိုက်တဲ့အကြောင်းသမရကဝန်ခံခဲ့ပေမဲ့ဇက်လုံးချုံကြီးအကောင့်ဖို့လို့တဲ့အပြင်ရာဇဝတ်မှုမရှိအောင်လည်းလုပ်ဖို့လိုအပ်တယ်လို့သမရကအလေးအနက်ပြောခဲ့ပါတယ်ရှင်